ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့မြန်မာနိုင်ငံဘက်ကအစဉ်သင့်ပြင်ဆင်ထားပေမဲ့ပြန်ဝင်လာတဲ့ဒုက္ခသည်တွေတော့မရှိသေးပါဘူး။ဒီနေ့မှာစတင်ပြီးတော့ဘင်္ဂလားဒေ့ရှ်ဘက်ကပြန်ပို့ဖို့နိုင်ငံခြားသဘောတူညီချက်နဲ့အညီမြန်မာနိုင်ငံဘက်ချမ်းမှာအစဉ်သင့်ပြင်ဆင်ဆောင်ဆိုင်နေကြတာဖြစ်ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကုမိုးစောကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ခင်ဗျာ။
ဟုတ်ကဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေတဲကလူ2000ကျော်ကိုဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံအစိုးရတာဝန်ရှိသူတွေညှိနှိုင်းသဘောတူညီထားချက်အရပထမအတုပ်ဖြစ်ပြန်လည်လက်ခံဖို့စီစဉ်ထားခဲ့ပြီးနိုဝင်ဘာလ15ရက်နေ့မှာလူ150ကိုစတင်လက်ခံဖို့ပြင်ဆင်ဆောင်ရွက်ထားခဲ့ကြတာဖြစ်ပါတယ်ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့မြန်မာနိုင်ငံဘက်အချမ်းကဒီကနေ့မနေ့ကလေးကပြင်ဆင်ဆောင်ရွက်ထားကြောင်းမွန်တော်ခရိုင်အုပ်ချုပ်ရေးမှူးဦးစိုးအောင်ကပြောပါတယ်။
ကျွန်တော်တို့မြန်မာနိုင်ငံဘက်ကအသင့်ပဲလေ။ကျွန်တော်တို့ဒီမှာလာလက်ခံဖို့ဒီမှာလာဆောင်တောင်းပြမှာပါခင်ဗျ။အဲဌာနဆိုင်ရာအဆုံပေါ့ကျွန်တော်နာဝကဒီမှာစစ်ဆေးမဲ့ဖွဲ့လူငယ်တွေဆိုရဲပေါ့။အဲကျွန်တော်တို့နေရာခြားခိုင်းဆိုကျွန်တော်ခြေဥကအဖွဲ့ရှိတယ်။ဆက်မရေးရှိတယ်ဒီလိုအကုန်ဌာနဆိုင်ရာဖွဲ့အရင်ကကျွန်တော်အစီအစဉ်တက်ဖွဲ့ပါခင်ဗျ။ဟုတ်ကျွန်တော်တို့ကတော့ဒီကနေ့နိုင်ငံသဘောတူထားတဲ့အတွက်25ရက်နေ့စပါမယ်ဆိုတော့ကျွန်တော်တို့ကဒီဘက်ကအကုန်လုံး ready ပဲနဲ့ကိုယ်ဆုံးပြတ်မှတ်လုပ်ထားတာ
ပထမဆုံးပြန်လာမဲ့ဒုက္ခသည်တွေကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကဦးစီးပလောင်ဒုက္ခသည်စခန်းမှာနေကင်းနှစ်နာရီအထိတွားရောက်ဆောင်ဆိုင်ခေါ်ယူခဲ့ပေမဲ့မြန်မာနိုင်ငံကိုသူတို့တောင်းဆိုချက်တွေမရရင်မပြန်နိုင်ကြောင်းစန္ဒပြစန့်ကျင်ခဲ့ကြတယ်လို့ဘင်္ဂလားဒေ့ရှ်အခြေစိုက်ကလဒန်သတင်းဌာနအယ်ဒီတာဦးတင်ဆိုးကပြောပါတယ်ဒုက္ခသည်တွေဘက်ကတောင်းဆိုတဲ့အချက်တွေရမှပြန်မယ်ဆိုတာကြောင့်သူတို့ကိုပြန်လည်ပို့ဆောင်ဖို့အခြေအနေဟာချင့်ကြမှုတွေရှိလာနိုင်တယ်လို့လည်းဦးတင်ဆိုးကသုံးသပ်ပါတယ်
။သူတို့တောင်းဆိုထားတဲ့ပုံစံမျိုးအားအရာတွေကလျှော့နေတော့ဖြစ်မယ်။ရမောရင်ကကြမ်းကြလိမ့်မယ်။ကြမ်းကြလိမ့်မယ်ဆိုတော့နှစ်လလည်းကြာရင်ကြာမယ်၊ထောက်လလည်းကြာရင်ကြာမယ်၊တစ်လလည်းကြာရင်ကြာမယ်။ဒါတွေကအဲဒီမြန်မာဆွေရရဲ့ဗင်္ဂလားဒေ့ရှ်ဆွေရရဲ့ညီနောက်ပြီးတော့ကျနော်တို့ကဒုက္ခတွေများဆိုင်ရာမဟာမင်းကြီးညောင်းရောအဲ့ဒါတွေကအကုန်လုံးစုပြီးတော့လူရင်းသာအုပ်ကြီးအဲ့ဒီဒုက္ခတွေရောအလုံးစုပြီးတော့ကြီးကြီးကျယ်ကျယ်ပြည့်စုံပြည့်ကြတဲ့ရှားမယ်ဆိုလို့ရှိရင်အဲ့ဒီလူတွေပြန်လို့ရမယ်ဒါမှမဟုတ်ပြန်လို့မရအောင
်မြန်မာအစိုးရကတော့ဒုက္ခတွေတွေပြန်လည်လက်ခံဖို့အတွက်ငခုရနဲ့တောင်ပြိုလဝဲစခန်းတွေကိုဒီနှစ်ဇန်နဝါရီလ23ရက်နေ့ကလေးကစတင်ဖွင့်လှစ်ခဲ့တာဖြစ်ပါတယ်ဒီကနေ့အချိန်ထိတော့တနင်္ဂနွေကြဒုက္ခသည်တွေကိုတရားဝင်လွှဲပြောင်းတာမရှိသေးပါဘူး။